တန်တွဲမြို့နယ်ငပလီကမ်းခြေမှာရှိတဲ့မဆင်လေးစိတ်ကို AA ဖွဲ့ကသိမ်းပိုက်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်ဆက်တွဲဒီကနေ့အထိတိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။ငပလီအခြေဆိုင်စစ်ကောင်စီတပ်ကို AA အဖွဲ့ကဒီကနေ့လည်းဆက်လက်တိုက်ခိုက်နေတယ်လို့စစ်ကောင်စီကလည်းလေကြောင်းလက်နက်ကြီးတွေနဲ့ပါတုံးပြီးတုံ့ပြန်နေတယ်လို့မြို့ခံအမျိုးသမီးတစ်ယောက်ကပြောပါတယ်
။ဟိုပင်လယ်နားမှာတိုက်ပွဲအပြင်းထန်ဖြစ်နေတယ်။ငပလီပါငပလီမြို့မှာလေအဲ့ဒီဘက်အခြေအနေကကျမကအတန်လေးပဲကြားနေရတော့အုံဒုံဘုံနေရလေကိုရင်းနဲ့လင်းကချောင်းမင်ကွာတော့ဟိုအတန်းမကြရတယ်ပေါ့နော်ဇနီးနေရတော့ပြင်းပြင်းထန်ထန်ဆိုတာလေအဲ့လိုလင်းခုနောက်ကဆိုဂျက်ဖိုက်တာလင်းပြန်လာတယ်အဲ့ဒါပြီးတော့တက်ပြီးတော့ဘုံပြဲတဲ့အတန်းကြရတယ်နောက်ခဏခဏဒုံဒုံနဲ့လက်နဲ့ကြီးနဲ့ထုနေတဲ့အတန်းတွေကြရတယ်ပေါ့
မနေ့ကညတကောင်မှာလဲငပလီကန်းကြီးကမဆင်လေးစိတ်အနီးကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရတာတွေရှိတယ်လို့လဲလက်ရှိဘေးလွတ်ရာကိုထွက်ပြေးနေရတဲ့ငပလီဒေသခံအမျိုးသမီးတူဦးကပြောပါတယ်
။ဟိုမနေ့ကညဒီ12နှစ်ကျော်တနားလောက်မှာတော့ဇီးပြူကုံမဆင်ဇီးပြူကုံဘက်ကိုဘုံကျဲတယ်အကိုဒါပေမဲ့သူတို့ဘုံကျဲတာကလူနေရက်ွက်တွေအဓိကမဟုတ်ဘဲနဲ့ဒီပေါ့နော်။အဲတော့တွေတောင်းနေလဲဟိုဘုံကျဲတယ်ဒါပေမဲ့ပေဆုံးထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ပြောတယ်ချင်းညီမတို့ကသတင်းအတိအကျတော့အခုချိန်ထိဆုံးလို့မရသေးဘူးပေါ့န
ော်အခုလိုတိုက်ပွဲတွေတရက်တစ်ရက်ပုံမူပြင်းထန်လာတာကြောင့်ငပလီကမ်းခြေတောက်လျှောက်ကဒေသခံတွေဟာဂွားမျိုးနဲ့ဘေးလွတ်ရာနေရာတွေကိုဆက်လက်ထွက်ပြေးနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်တန်တွဲမျိုးမှာလည်းအများစုတိမ်းရှောင်နေရကြောင်းမျိုးခံတစ်ယောက်ကပြောပါတယ
်ဘူးကလေဆဲအိမ်မှာဆဲအိမ်မှာချိန်ကမရှိတော့ဘူးဖြောက်ကသွားပြီဖြောက်ကသွားပြီဈေးကလည်းမလက်ထားပိတ်ထားတယ်ဈေးလည်းပိတ်ထားတယ်ဒီလည်းဆေးဦးမှာလည်းဆရာဝန်တွေတယောက်လည်းမရှိတော့ဘူ
းရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာရကခီးသွားတွေကြရေပန်းစားတဲ့ငပလီမှာပါအခုနောက်ဆုံးတိုက်ပွဲတွေဖြစ်ပွားနေတာပါရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ထိခိုက်သေဆုံးမှုနောက်ဆက်တွဲအခြေအနေတွေအတွက်လက်တလောစစ်ကောင်စီရော AA အဖွဲ့ကပါသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူးရခိုင်ပြည်နယ်မှာတိုက်ပွဲတွေကြီးထွားလာတာနဲ့အမျှဒေသခံရခိုင်တိုင်းဒေသတွေရိုဟင်ဂျာတွေအပေါ်လူခွင့်ရချိုးဖောက်မှုသတင်းတွေထွက်ပေါ်နေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်ရလှုပ်ရှားသူတွေကလည်းသတိပေးနေကြပါတယ်ခင်ဗျာ